ကမ္ဘာမှာမူးယစ်ဆေးဝါးထုတ်လုပ်ဖြန့်ချီမှုအဓိကဖြစ်နေတဲ့နိုင်ငံပေါင်း22နိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုကထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံဟာဆိုရင်ကမ္ဘာမှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်တယ်လို့အခြားမူးယစ်ဆေးဝါးထုတ်လုပ်မှုတွေမှာလည်းအဓိကရင်းမြစ်နိုင်ငံတစ်ခုဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ကိုသားညွန်ကတင်ဆက်ပေးမှာပါ။
အမေရိကန်ပြည်ထောင်စုရဲ့ဒီ FRAA နိုင်ငံတကာဆက်ဆံရေးခွင့်ပြုမိတ်ချမှတ်ရေးဆန်ရဥပဒေအရကမ္ဘာမှာဒီမူးယစ်ဆေးဝါးထုတ်လုပ်နေတဲ့နောက်ပြီးတော့ရောင်းဝယ်ဖြန့်ဖြူးတဲ့အဓိကကြတဲ့နိုင်ငံစင်းကိုသမ္မတဥဘာမကနေပြီးတော့နှစ်ဆင့်လွှတ်တော်ကိုတင်သွင်းရမယ်ဖြစ်ပါတယ်။အခုနှစ်မှာတော့ဒီနိုင်ငံပေါင်း22နိုင်ငံပါပြီးတော့အဲ့ဒီထဲကမှမူးယစ်ဆေးဝါးတက်ဖြည့်ဆန်ရနိုင်ငံတကာစာချုပ်စာတမ်းတွေကိုအပြည့်အဝလိုက်နာဆောင်ရွက်မှုမရှိတဲ့နိုင်ငံစင်းကိုထပ်မံပြီးတော့ပြုစုပါတယ်။အဲ့ဒီနိုင်ငံစင်းထဲမှာမြန်မာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေပါဝင်ကြပါတယ်။ဒါကြောင့်မလို့နိုင်ငံတကာနဲ့ချုပ်ဆိုထားတဲ့မူးယစ်ဆေးဝါးတက်ဖြည့်ရေးသဘောတူညီချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်သွားဖို့ဆိုပြီးတော့မြန်မာအနေနဲ့လိုအပ်နေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမာရီယာဟော့ဖ်ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်
။ So we've urged the Burmese government to increase resources for its counter-narcotics efforts, increase illegal crop eradication and document the large scale
မူးယစ်ဆေးဝါးတက်ဖြည့်ရေးကြိုးပမ်းမှုအတွက်ငွေကြေးအင်အားအထောက်အမှုပို့သွင်းမှုတရားမဝင်ဘိန်းဆိုင်ပြိုးမှုနှိမ်နင်းရေးတိုးမြှင့်ဆောင်ရွက်ဖို့အဲ့ဒီကကြီးကြီးမားမားမှုရဲ့ဆေးဝါးရောင်းဝယ်မှုတွေကိုလည်းအသေးအချာမှတ်တမ်းလုပ်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းနေပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမှာပါ။အရင်ကထက်တိုးတက်မှုတချို့ရှိလာတဲ့ဆိုပေမဲ့လည်းလှုပ်ရှားရတဲ့အများကြီးရှိပါသေးတယ်
။ FRAA ဆိုတဲ့ဒီအမေရိကန်ပြည်ထောင်စုရဲ့အဥပဒေအရဆိုရင်တော့မှုရဲ့ဆေးတိုက်ဖြည့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်မှုမရှိတဲ့အဲ့ဒီနိုင်ငံတွေကိုအရေးယူတန်းခတ်ပိတ်ဆို့မှုတွေလုပ်နိုင်ပေမဲ့သမရရဲ့လုတ်ပိုင်ခွင့်အရအကူအညီဆက်ပေးသွားဖို့လိုအပ်လို့ရှိရင်အကူအညီတွေဆက်ပေးသွားနိုင်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုရဲ့မျိုးသားချိုးစည်းပွားအရမြန်မာနိုင်ငံနဲ့ဗင်နီဇွဲလားနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုတော့ဆက်ပြီးတော့ပေးသွားဖို့သမရဥဘာမကဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာစံနှုန်းအတိုင်းအပြည့်အဝမဆောင်ရွက်နိုင်သေးပေမဲ့လို့မူးယစ်ဆေးဝါးတိုက်ဖြည့်ရေးလုပ်ငန်းတွေမှာဒေသအတွင်းမှာရောအမေရိကန်ပါဝင်နိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်ဖို့လူလူလာလာရှိတယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူမာရီယာဟော့ဖ်ကပြောခဲ့ပါတယ်။
And they have improved their efforts to fulfill their obligations, but have yet to adequately meet international standards. Remains a primary source for amphetamine and stimulants. We have seen that the
Korean and American officials have been involved in some of the problems that have arisen. For example, through the use of chemical jets, the Korean officials have been involved in some of the problems that have arisen. Through the use of chemical jets, the Korean officials have been involved in some of the problems that have arisen.နိုင်ငံတကာစံနှုန်းစံထားအတိုင်းဖြစ်အောင်လို့ပြည်ပြည်ဝဝဆောင်ရွက်နိုင်ခြင်းတော့မရှိသေးပါဘူ
းမြန်မာနိုင်ငံဟာဆိုလို့ရှိရင် Amphetamine စိတ်ကြွဆေးပြားထုတ်လုပ်မှုနဲ့ဘိန်းဖြူထုတ်လုပ်မှုတွေမှာအဓိကနိုင်ငံတစ်နိုင်ငံဖြစ်နေတော့မယ်လို့ American ပြည်ထောင်စုကသတ်မှတ်ထားပါတယ်ဒါ့အပြင်ဘိန်းဆိုင်ပြိုမှုမှာလည်းမြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်ဘိန်းဆိုင်ပြိုမှုမှာ Afghanistan ကတော့ကမ္ဘာမှာအမြင့်ဆုံးပါမြန်မာနိုင်ငံအနေနဲ့ဒီမူးယစ်ဆေးဝါးတက်ဖြည့်ရေးလုပ်ငန်းတွေမှာ American နဲ့အပြင် UNODC ဒီကုလသမဂ္ဂမူးယစ်ဆေးဝါးတက်ဖြည့်ရေး Agency နဲ့ပါပူးပေါင်းဆောင်နေတာဖြစ်ပါတယ်အစောပိုင်းကာလတွေမှာဒီဘိန်းဆိုင်ပြိုမှုကျဆင်းသွားခဲ့ပြီမဲ့လို့အခုနှစ်ပိုင်းတွေအတွင်းမှာတော့ဘိန်းဆိုင်ပြိုမှုပြန်တိုးလာခဲ့တယ်လို့အစိုးရကနေမှာဖော်ပြထားပါတယ်ခင်ဗျာ